21ရာစုပင်လုံညီလာခံမှာအစိုးရလွတ်တော်တမတော်တိုင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်စုစုပေါင်း900တက်ရောက်ခွင့်ပြုမှာဖြစ်ပါတယ်။အဲ့ဒီ900ထဲမှာလွတ်တော်တွေရောက်ရှိနေတဲ့တိုင်းသားပါတီတွေကကိုယ်စားလှယ်အရေးအတွက်ဘလောက်ပါဝင်ခွင့်ရမယ်ဆိုတာကိုအခုအချိန်ထိမသိရသေးဘူးလို့တိုင်းရင်းသားကိုယ်စားလှယ်တွေကပြောပါတယ်။အမျိုးသားလွတ်တော်ရဲ့တိုင်းသားရေးကော်မတီအဖွဲ့ဝင်မိုးအမျိုးသားပါတီကိုယ်စားလှယ်90ဟာကညီလာခံမှာလွတ်တော်ကဏ္ဍက85ဦးသာပါဝင်ခွင့်ရမှာဆိုတာပဲတည်ထားပြီးတော့တိုင်းရင်းသားကိုယ်စားလှယ်တွေဘလောက်ပါမယ်ဆိုတာကိုမသိရသေးဘူးလို့ပြောပါတယ်
။ကျွန်တော်တိုင်းသားရေးကော်မတီမှာတော့87ပင်လုံနဲ့ပတ်သက်ပြီးတော့ဘယ်အခန်းကဏ္ဍနဲ့ပါဝင်ရမလဲဘယ်လိုကမလဲဆိုတော့ကျွန်တော်တို့ဒီအဖွဲ့ဝင်တွေကိုတိုင်းတော့မှမသိကြပါဘူး။အဲဒီတိုင်းသားရေးကော်မတီရဲ့ဥက္ကဋ္ဌကိုကျွန်တော်သိချင်လို့အားကြီးလို့ကျွန်တော်သုံးမိမိပါတယ်။ကျွန်တော်တို့အခန်းကဏ္ဍကဘယ်လိုရှိလဲပေါ့ဒီ27ပင်လုံကဏ္ဍမှာဆိုရင်ကျွန်တော်သုံးပြီးတော့သူကဒီလွတ်တော်အပိုင်းမှာကျတော့85ဦးပါမယ်တဲ့ပြောတာဒါကတော့ကျွန်တော်ဒီနေ့ကြားတဲ့သတင်းပေါ့လေဤသူလွတ်တော်မှာလည်းပါမယ်အမျိုးသားလွတ်တော်မှာလည်းပါမယ်85ဦးမှာတိုင်းရင်းသားတွေပါမယ်လို့ပြောပါတယ
်လွတ်တော်တွေရောက်နေတဲ့တိုင်းရင်းသားပါတီအားလုံးတန်းတူပါဝင်ခွင့်ရဖို့အရေးကြီးတဲ့အတွက်အားလုံးပါဝင်ခွင့်မရမှာကိုစိုးရိမ်နေလို့ရခိုင်မျိုးသားပါတီလွတ်တော်ကိုယ်စားလှယ်ဦးလာစောကပြောပါတယ
်ကျွန်တော်အနေနဲ့အကုန်လုံးဒီတိုင်းရင်းသားတွေအနိုင်ရတဲ့အကုန်လုံးပါဝင်ဖို့အတွက်ကွင်းလင်းမြင်သာမှုရှိတဲ့စနစ်တစ်ခုကိုကျွန်တော်လိုချင်တယ်ကျွန်တော်တို့နဲ့လည်းဒီမှာရှိတဲ့တိုင်းရင်းသားကိုစားပြုတိုင်းရင်းသားပြည်သူတွေကမဲပေးလိုက်လို့တကယ် legitimacy အပြည့်ရတဲ့လူနဲ့ကျွန်တော်တို့ဆွေးနွေးစီချင်တယ်ဆွေးနွေးစီမဟုတ်ပဲနဲ့ကြီးလာခံလုပ်တဲ့ခါမှာပြခင်ဗျားပါတယ်ခင်ဗျားတက်ရမယ်ခင်ဗျားပါတယ်ခင်ဗျားတက်ရမယ်ဆိုတဲ့အမျိုးကတော့ကျွန်တော်တို့မဖြစ်စေချင်ပါဘူးအဲ့ဒါကိုကျွန်တော်တို့တကယ်စိုးရိမ်ပါတယ်ဘာလို့ဆိုတော့ဒီကြီးလာခံအမတန်အလှည့်ကြောင်းကြီးကြီးမားတဲ့ညီလာခံတကူကျွန်တော်ပြောလေးပြောလေးပါ
21ရာစုပင်လုံးညီလာခံမှာလက်နက်ကင်အဖွဲ့အစည်းရှိတဲ့တိုင်းရင်းသားတွေကိုပဲအခွင့်အရေးပေးတာမဖြစ်စေချင်တဲ့အကြောင်းလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကလွတ်တော်ကိုယ်စားလှယ်ဦးလာမာလေးကပြောပါတယ
်ကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရင်းချိုင်းဆွေးနွေးပွဲမှာကျွန်တော်3ချိန်4ချိန်လောက်ကျွန်တော်တက်ဖူးပါတယ်ဒါပေမဲ့လည်းကျွန်တော်ကြည့်တဲ့အချိန်မှာသူတို့ပါတီဆိုင်ကိုခေါ်တယ်ခေါ်ပြီးမှလက်နက်ကိုင်အဖွဲ့အစည်းရှိတဲ့လူမျိုးရေးပါတီကိုဦးစားပေးတာကျွန်တော်မြင်ရပါတယ်။ကျွန်တော်အဲ့ဒီအချိန်ကလေးနဲ့ကျွန်တော်တိုက်ခတ်နေတာ။21ရာစုမှာလက်နက်ကိုင်အဖွဲ့အစည်းရှိတဲ့လူမျိုးရေးပါတီကိုပဲအခွင့်အရေးပို့ပေးခဲ့မှဆိုရင်ကျွန်တော်နိုင်ငံကဘယ်တော့မှအိတ်ချမှာမဟုတ်ဘူး။ဘာကြောင့်လဲဆိုရင်လက်နက်ကိုင်မှမှပဲအခွင့်အရေးရစေဆိုရင်တော့ဂျန်တဲ့လူတွေလက်နက်မကိုင်တဲ့ဒီလူမျိုးတွေကလည်းလက်နက်ကိုင်ဖို့ဖြစ်လာမှာပဲ
။ပင်လုံညီလာခံကနေ2008အခြေခံဥပဒေပြင်ဆင်ဖို့တွန်းအားတစ်ခုဖြစ်လာနိုင်တဲ့အတွက်အရေးကြီးတယ်လို့ဇိုမီအမျိုးသားဒီမိုကရက်တစ်ပါတီကိုယ်စားလှယ်ဦးပူကင်ကန့်လျံကပြောပါရဲ
27ရာစုပင်လုံးနဲ့ပတ်သက်ပြီးတော့တော်တော်များများတိုင်းသားနိုင်ငံပါတီတွေပြည်မမှာရှိတဲ့ပါတီတွေအဆူအသွေးခေါ်တွေကြည့်မယ်ဆိုရင်ဖွဲ့စည်းပုံပြင်တဲ့အခြေအနေရောက်တော့တယ်လို့ပြောရတယ်ဒါကြောင့်ကျွန်တော်တို့ကနေ့27ရာစုပင်လုံးတွန်းအားဘလို့ဖြစ်သွားမလဲဆိုတော့တူတောင်တဲ့ constitution ပြင်ဖို့တွန်းအားတခုဖြစ်လာမယ်လို့ကျွန်တော်မျှော်လင့်တယ်ဘာလို့ဆိုတော့ကျွန်တော်လူချင်းသားတွေကဖွဲ့စည်းပုံမပြင်မရနိုင်တဲ့အနေအားဖြစ်နေတာကို
အဲ့ဒီဆွေးနွေးပွဲကိုရခိုင်မျိုးသားပါတီကဥဆောင်ကျင်းပတာဖြစ်ပြီးတအန်းပလောင်မျိုးသားပါတီတိုင်းရင်းသားစီလုံးညီညွတ်ရေးပါတီဇိုမီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီလီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူးလေးပါတီကချင်ပြည်နယ်ဒီမိုကရေစီပါတီပိုင်းမျိုးသားအဖွဲ့ချုပ်ကိုကန့်ဒီမိုကရေစီနဲ့ညီညွတ်ရေးပါတီမိုးအမျိုးသားပါတီတို့ကကိုယ်စားလှယ်30ကျော်တက်ရောက်ခဲ့ပါတယ်။လာမယ့်ဩဂုတ်လ15ရက်နေ့မှာလွှတ်တော်တွင်တိုင်းရင်းသားပါတီတွေကကိုယ်စားလှယ်တွေရဲ့ဒုတိယအကြိမ်တွေ့ဆုံမှုကိုထပ်မံကျင်းပမှာဖြစ်ပါတယ်ခင်ဗျာ။